မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်မှာအရင်ဆုံးတင်ပြခြင်းတဲ့စာကတော့မြန်မာတရုတ်ကြောက်မြက်ဈေးကွက်အကြောင်းလေးပြောပြခြင်းလို့ပါဆိုပြီးတော့ပြဖို့လာတဲ့စာပါ။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကြောက်မြက်တူးတဲ့တရုတ်ကုမ္ပဏီတွေကအရင်ကလိုမျိုးဒီဖားကန့်နေပြည်တော်မန္တလေးစတဲ့မြို့တွေကဂိုဒေါင်းတွေမှာကြောက်တွေကိုမသိမ်းထားတော့ဘဲနဲ့တူးလို့ရသမျှတရုတ်ပြည်ကိုဓာတ်ရိုက်ပို့ကြပါရတဲ့။အာဏာမသိမ်းခင်ကမြန်မာပြည်ကနေတရုတ်ပြည်ကိုအရောက်ပို့ဆောင်ကတပိတ်တာကိုမြန်မာကျပ်ငွေ 8,000 ကနေတသောင်းခွဲပေးရပါတယ်။အာဏာသိမ်းပြီးတဲ့နောက်အခုတော့တရုတ်ငွေနဲ့ပဲပေးရပြီးတော့တကီလိုကို55ယွမ်ကနေ85ယွမ်ပေးရပါတယ်တဲ့။မြန်မာငွေနဲ့တွက်ရင်တကီလိုကိုကျပ်16,000ကျော်ကနေ2000ခွဲနီးပါးပေးရတာပါ။တရုတ်ပြည်မှာကြောက်တွေတိတိတသာပေါများလာပြီးတော့တလကိုကြောက်မြက်ပြပွဲ6ပွဲနှုံပြတ်တရောင်းချနေတာပါတဲ့။ကြောက်ထွက်တဲ့မြန်မာပြည်မှာတော့ကြောက်ဈေးကွက်ကထိုးကြပြီးတော့ကြောက်တွေရှားလာပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။အခုဆက်ပြီးတော့သခိုင်းဘက်မှာစစ်တပ်လက်အောက်ခံပြူစောတိအဖွဲ့ကလစဉ်ကြီးချင်းချောက်ကောက်ခံနေလို့ပါဆိုပြီးတော့ပြောပြလာတဲ့ဒေသခံတဦးရဲ့ပေးစာကိုတင်ပြပါမယ်။ RFA ရေကျမကသခိုင်းတိုင်းမင်းကြီးမြို့နယ်တဲကရွာတရွာကပါကျမတို့ရွာမှာအင်တာနက်လိုင်းလည်းမရတဲ့အပြင်ဖုန်းလိုင်းပါအဖျက်ခံထားရပြီးတော့စစ်တပ်ကအနိုင်ကျင့်သမျှခံနေရပါတယ်တဲ့။အခုဆိုရင်စစ်တပ်နောက်လိုက်ပြူစောတိအဖွဲ့ကတလကိုတခါအိမ်တအိမ်ကို3000ကျပ်နှုံးနဲ့သူတို့အတွက်ကြည်စံဖို့အဝတ်အစားဖို့ဆိုပြီးတော့တောင်းလို့ပေးနေရပါတယ်တဲ့မပေးရင်ဖမ်းမယ်ဆိုပြီးတော့ချင်းချောက်တောင်းနေတာကြောင့်ပြည်သူတွေမှာစားစရာမရှိရတဲ့ကြားထဲပေးနေရပါတယ်ဆိုပြီးတော့ပေးပို့ပြောပြလာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
အခုတခါတော့ရခိုင်ပြည်နယ်ကြောက်ဖြူကဒေသခံတဦးရဲ့ပေးစာကိုတင်ပြပါမယ်။လေတံမိုးတံတင့်ပြီးတော့စီးပွားရေးအဆင်မပြေတဲ့ရခိုင်ပြည်နယ်မှာရှစ်တန်းကျောင်းသားတယောက်ရဲ့ကျူရှင်လာကက4000ပါတဲ့။နောက်ပြီးတော့ကျူရှင်လာကတလစာကြိုပေးရမယ်ဆိုတာကမဖြစ်သင့်ဘူးထင်ပါတယ်။ဒါတော့ညဘက်စာတင်ဝိုင်းကြီးမပါသေးပါဘူး။ကျွန်တော်တို့သားသမီးတွေကိုပုဂ္ဂလိကကျောင်းတွေမှာမထားနိုင်လို့အစိုးရကျောင်းမှာထားကြတာပါ။တလကို4000ကျပ်နဲ့ကျူရှင်တက်ပြီးတော့မှရလာတဲ့ဒီရှစ်တန်းအောက်လက်မကနိုင်ငံရဲ့ပညာရေးအဆင့်အမှန်ပါလားစီးပွားရေးချွတ်ချုံကြရုံတင်မကပဲပညာရေးပါချွတ်ချုံကြနေရင်ပြုပြင်လို့ရတော့မှာမဟုတ်ပါဘူးဒါကြောင့်ဌာနဆိုင်ရာအသီးသီးနဲ့ပြုပြင်ခွင့်အာဏာရှိသူတွေအနေနဲ့ပြုပြင်ပေးစီလိုပါတယ်ဆိုပြီးတော့ပြပို့လာတာပါရှင်အခုဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကြောက်ဖြူရွာကပြပို့ထားတဲ့စာကိုတင်ပြခြင်းပါတယ်မောခမုံတိုင်းကြောင့်ကြောက်ဖြူရွာကရှိသမျှအင်ဂျီ150လုံးပျက်စီးသွားပါတယ်တဲ့မရှိစင်ရတဲ့သူတွေများတော့အိမ်ပြန်ပြင်ဖို့အခက်တွေ့နေပြီးတော့သွတ်တွေတံမိုတွေဝယ်ဖို့မတက်နိုင်ကြပါဘူးနည်းနည်းတက်နိုင်တဲ့သူတွေကြပြန်တော့လဲမြို့ကိုသွားဝယ်ပြီးမဲ့မဝယ်နိုင်ဘဲမျက်ရည်ဆက်လက်နဲ့ပြန်လာရတာများပါတယ်တဲ့စံတူလောင်ထားတဲ့ဇပတ်ကြီးတွေလည်းမိုးဆူလို့ပျက်စီးကုန်ပါပြီနေကလူတွေကမြို့ပေါ်ကလူတွေထက်အဆအဆအယာယာပို့ပြီးတော့ခက်ခဲနေကြပါတယ်ဒါကြောင့်အကူအညီပေးတဲ့အဖွဲ့တွေအနေနဲ့ဒီလိုနယ်ဘက်ကတောရွာလေးတွေကိုတက်နိုင်သလောက်ကူညီပေးဖို့မြစ်တာရက်ခံကျင်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်